အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံရတဲ့အတွက်ယာရုကနေနှုတ်ထွက်ပေးဖို့အထက်လွှတ်တော်အမတ်၄ဦးကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။သမ္မတထရမ့်အနေနဲ့ယာရုကနှုတ်ထွက်တင်ကြောင်းဒီဆွဆွဲပြောဆိုမှုတွေဟာယုံကြည်ရလောက်တဲ့အနေထားရှိပြီးအရေးအတွက်လည်းများကြောင်းအခုဆွဆွဲပြောဆိုနေကြတဲ့အမျိုးသမီးတွေရဲ့ထွက်ဆိုမှုတွေကိုသူ့အနေနဲ့နားထောင်ခဲ့ရပြီးအဲ့ဒီအမျိုးသမီးအများစုဟာဝမ်းနဲ့နေကြကြောင်းတနင်္လာနေ့က CNN ရုပ်သံသတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းနယူးယောက်ပြည်နယ်ကိုစားပြုဒီမိုကရက်ပါတီအထက်လွှတ်တော်အမတ်ကတ်စတန်ဂီလီဘရန်ကပြောပါတယ်သမ္မတအနေနဲ့ချက်ချင်းယာရုကစင်မပေးရင်လွှတ်တော်ကသူ့ရဲ့အမှုအကျင့်တွေအပေါ်စုံစမ်းစစ်ဆေးမှုပြုလုပ်ပြီးအပြစ်ပေးအရေးယူတင်ကြောင်းလည်းအထက်လွှတ်တော်အမတ်ဂီလီဘရန်ကပြောပါတယ်အလားတူတောင်းဆိုမှုတွေကိုဗာမွန်ပြည်နယ်ကတတိပုဂ္ဂလအထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်အော်ရဂွန်ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမတ်ဂျက်ဖ်မက်ကလီနဲ့နယူးဂျာစီပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမတ်ကိုရီဘိုကာတို့ကလည်းတောင်းဆိုခဲ့ပြီးဖြစ်ပါတယ်။လိမ်မိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကြောင့်မင်နီဆိုနာပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမတ်အယ်ဖရန်ကင်မကြခင်ကယာရုကနှုတ်ထွက်သွားပြီးတဲ့နောက်မှာသမ္မတထရမ့်အနေနဲ့လည်းယာရုကနှုတ်ထွက်ပေးဖို့အဲ့ဒီအထက်လွှတ်တော်အမတ်၄ဦးကတောင်းဆိုနေခဲ့ကြတာဖြစ်ပါတယ်။